Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေနိုမာ15ရက်တနင်္ဂနွေနေ့ညပိုင်းဟိမဘာသာစီစဉ်တွေကိုဒီမှာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ31 32 51နဲ့ဒိုင်းလမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အာဆီယံပါဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံ15နိုင်ငံဟာ RCEP လို့ခေါ်တဲ့ဒေသတွင်းဘတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။36ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့ပြပမှာတည်ကြားလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်ပြီးတော့မြန်မာနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ဆွေးနွေးခဲ့ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲရဲ့အလက်အဥထားဖြစ်တဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရှန်ဖုတ်ကတော့
"တော်ရပွေမင်းရန်ဆောက်တမ်းနမ်လမ်ဝေDay khó khăn đến hôm nay.
Xin chào các khách hàng chú ban kia bây giờ cho nó luôn nên à sắp được khó đấy. Thì tạo nên bất sống xí bái bú bóng sáng em một thỏa đủ xa châu châu này một đoạn xuyên mũi gỗ sống tập bí đọ. Thỏa đủ xa châu phía này thì nếu mà lắm mà dễ thu này này đoạn cho nó nên này quán mèo cầu dùng bí đấy lực. Vì này muốn như châu nguyên chẳng vô cả biểu đoạn phía bà đấy.ဒီသဘောတူညီချက်ကြောင့်စာချုပ်မှာပါဝင်တဲ့နိုင်ငံတွေကြားကုန်သွယ်ခွင့်တွေရောကျသွားမှာဖြစ်သလိုကုန်သွယ်ရေးဝန်ဆောင်မှုတွေလည်းပို့ပြီးတော့လမ်းပွင့်လာစေမှာဖြစ်ပါတယ်။ကွာလုံဆိုင်ရာစီးပွားရေးရဲ့သုံးဝန်လုံးပေါ်ပါဝင်တဲ့အာဆက်သဘောတူစာချုပ်ကိုအာဆီယံ10နိုင်ငံအပြင်တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံ15နိုင်ငံကပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ကွာလမ်ပါမှာကိုရိုနာဗိုင်းရပること့စ်ကူးစက်သူရေအတွက်ဟာ54သန်းနီးပါးရှိသွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကဒီနေ့စော်ပိုင်းမှာပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်၊အိန္ဒိယ၊ဘရာဇီးလ်နိုင်ငံ၃နိုင်ငံကရောဂါကူးစက်မှုအဆိုးဝါးဆုံးနိုင်ငံ၃နိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ရောဂါကူးစက်သူဦးရေဟာ70သန်းနီးပါးရှိသွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံက 8.8 သန်း၊ဘရာဇီးလ်နိုင်ငံက 9.8 သန်းရှိပါတယ်။အမေရိကန်ပြည်ထောင်စုမှာရောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အမေရိကန်ဌာနေတိုင်းရင်းသားတွေရဲ့ဒေသမှာလည်းကူးစက်မှုတွေစိုးရိမ်စရာကောင်းလာအောင်တိုးလာနေတဲ့အတွက်မနက်ဖြန်တလနာနေ့ကစပြီးတော့လူတွေကိုအပြင်မထွက်ပဲအိမ်ထဲမှာပဲသတင်းမှတ်သုံးပတ်ကြာနေကြဖို့အမိန့်ထုတ်လိုက်ပါတယ်။အဲ့ဒီဌာနေတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေမှာကိုဗစ် -19 ရောဂါကူးစက်သူ 13,249 ယောက်ရှိပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ600နီးပါးလောက်ရှိတယ်လို့နာဗာဟိုကျန်းမာရေးဌာနကပြောပါတယ်။အချိန်ထဲမှာပဲဖွံ့ဖြိုးတဲ့နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့တိုက်ပွဲဝင်နေရပြီးလောက်နိုင်ငံတွေနဲ့တရုတ်နိုင်ငံတွေစီကယူထားတဲ့ချွေးမီတွေကိုပြန်ပေးဖို့လဲရုန်းကန်ရင်ဆိုင်နေရတာကြောင့်ကမ္ဘာတဝန်းကလေးတငယ်တည်ဆုံးမှုပြဿနာရင်းနဲ့ရင်ဆိုင်နာဖို့နည်းနည်းပဲလိုတော့တယ်လို့ဗြိတိန်ဝန်ကြီးချုပ် Gordon Brown ကပြောလိုက်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 42,000 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ 8.8 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်တည်ဆုံးသူ448ယောက်ရှိတယ်လို့လည်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာ COVID-19 ကာယရောဂါကြောင့်တည်ဆုံးသူဟာ39,000ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့စက်တင်ဘာလလည်းကစပြီးတော့အိန္ဒိယနိုင်ငံမှာနေစဉ်ကူးစက်မှုတွေပုံမှန်ကျဆင်းလာနေပေမဲ့မြို့တော်ညူဒေလီမှာတော့ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေပါတယ်။ညူဒေလီမှာဒီနေ့ကူးစက်သူ9,300ကျော်နဲ့တည်ဆုံးသူ96ယောက်ရှိပါတယ်။သီရီလင်္ကာနိုင်ငံမှာတော့အကျဉ်းဆောင်တွေအတွင်းအကျဉ်းသားနဲ့ထောင်ဝန်ထမ်း400လောက်ရောဂါကူးစက်ခံထားတယ်လို့အာရာဘိုင်းကပြောပါတယ်။ဒီထဲမှာ12ယောက်ဟာအကျဉ်းဆောင်အရာရှိတွေဖြစ်ပြီးတော့နိုင်ငံတော်ကအကျဉ်းဆောင်5ခုမှာကူးစက်မှုတွေဖြစ်ပေါ်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ4,100ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူ63ယောက်ရှိခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ46,000ကျော်နဲ့သေဆုံးသူ15,211ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့လေလူညဉ့်ဉျေးမှုအန္တရာယ်တွေထိုးလာနေတဲ့ကြားမှာပဲအိန္ဒိယနိုင်ငံသား1ဘီလီယံကျော်ဟာဒေဝါလီပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။ဟိန္ဒူဘာသာဝင်တွေရဲ့မီးထွန်းပွဲတော်ဖြစ်တဲ့ဒေဝါလီပွဲတော်အတွင်းမှာဘုရားတိုင်းတွေရေနံစီမီးအိမ်တွေနဲ့မီးထွန်းညှိခဲ့ကြသလိုမီးရှူးမီးပန်းတွေလည်းဖောက်ပြီးတော့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။မနေ့စနေနေ့ကတော့နိုင်ငံတော်ကဘုရားကျောင်းအတော်များများမှာဝတ်ပြုဆုတောင်းတာတွေလုပ်ခဲ့ကြပေမဲ့လူစုလူဝေးတွေမှာဖြစ်စေဖို့အတွက်အင်တာနက်အွန်လိုင်းကနေပဲဝတ်ပြုဆုတောင်းခဲ့ကြပါတယ်။ယူရိလီမျိုးမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေတာကြောင့်အတော်များများဟာပွဲတော်ကိုအရင်နှစ်တည်းလိုကြီးကြီးကျယ်ကျယ်မဆင်နွှဲကြပဲတချို့တွေလည်းအိမ်မှာပဲနေပြီးတော့ဆွေမျိုးမိတ်ဆွေတငယ်ချင်းတွေစီတောင်မသွားခဲ့ကြဘူးလို့သိရပါတယ်။လေလူညဉ့်ဉျေးမှုတွေမဖြစ်ရအောင်မီးရှူးမီးပန်းတွေမဖောက်ဖို့တားမြစ်ထားပေမဲ့လည်းပွဲတော်ဆင်နွှဲသူတွေက မီရှူမီဝန်တွေပြစ်ပေါက်ခဲ့တာကြောင့်ဒီနေ့မှာတော့အိန္ဒိယနိုင်ငံမြောက်ပိုင်းမှာလေလုညင်ညမ်းမှုတွေအတော်လေးဖြစ်နေတယ်လို့ဆိုပါတယ်ခင်ဗျာ
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။တမရထရိုနယ်ထရမ့်ကိုထောက်ခံသူတွေအမေရိကန်မြို့တော်ဝါရှင်တန် DC မှာမနေ့စနေနေ့ကစုဝေးပြီးတော့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။သူတို့ကတမရထရမ့်နဲ့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့ထရမ့်ရဲ့ပြောကြားချက်တွေကိုထောက်ခံဆန္ဒပြခဲ့တာပါ။ရွေးကောက်ပွဲမှာအကျိနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေရှိတယ်လို့ပြောကြားထားတဲ့တမရထရမ့်ကဂျိုးဘိုင်ဒန်ကိုရှုံးနိမ်ကြောင်းဝန်ခံဖို့ညှင်းဆန်နေတာပါ။ဒါပေမဲ့ပြည်နယ်တွေကရွေးကောက်ပွဲတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေနိုင်လောက်တဲ့မမှန်ကန်တဲ့ဖြစ်ရပ်တွေမရှိဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။သမရရွေးချယ်မေ290ထက်မေအရည်အတွက်အများပြပိုရပြီးဂျိုးဘိုင်ဒန်ပြက်ပြက်သားသားအနိုင်ရကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေခြင်းမှာသမရထရမ့်ကိုထောက်ခံသူတွေကအခုလိုဆန္ဒပြပွဲတွေပြုလုပ်ခဲ့တာဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေကိုတွေ့ရလို့ PD ဖြစ်ရတယ်လို့တောက်ကြနေကသမရထရမ့်က Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီဆန္ဒပြသူတွေနဲ့လူမျိုးကြီးခွဲခြားမှုနဲ့ဖက်စစ်ဝါဒတိုက်ဖြစ်ရေးဆန္ဒပြသူတွေအကြားခိုက်ရန်ဖြစ်ပွားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။နှစ်ဖက်ခိုက်ရန်ဖြစ်ပွားတာမှာလူတူဓာတ်နဲ့အထူးခံရတယ်လို့လူအယောက်20အဖမ်းခံခဲ့ရပြီးရဲအယားရှိနှစ်ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ရှင်။ American နိုင်ငံကိုကလေးငယ်ဘဝနဲ့တရားမဝင်ရောက်လာသူတွေပြည်နှင်တန်ပေးခံရမှာကိုတားဆီးနိုင်မှုရည်ရွယ်ပြဋ္ဌာန်းထားတဲ့ဒါကားလို့ခေါ်တဲ့အစီအစဉ်ကိုကန့်တတ်ဖို့ပြည်ရင်းလုံခြုံရေးဝန်ကြီးဌာနခေတ္တဝန်ကြီး Chad Wolf ထုတ်ပြန်ခဲ့တဲ့အမိန့်ဟာတရားမဝင်ကြောင်းပြည်ထောင်စုတရားသူကြီးတူကအမိန့်ချမှတ်လိုက်ပါတယ်။မနေ့ဇူလိုင်လအတွင်းကခေတ္တဝန်ကြီး Wolf ကဒါကားအစီအစဉ်ကိုပြန်လည်သုံးသပ်တဲ့အမိန့်ကိုထုတ်ပြန်ခဲ့တာပါ။ပြည်ရင်းလုံခြုံရေးခေတ္တဝန်ကြီး Chad Wolf ဟာတရားဝင်ဥပဒေကြောင်းအရာယာရုခန့်အပ်ခြင်းခံရတာမဟုတ်တာကြောင့်သူထုတ်ပြန်တဲ့အမိန့်ဟာလည်းတရားမဝင်ဘူးလို့နယူးယောက်ပြည်နယ်ကတရားသူကြီး Nicholas ကာရာယူဖီစကစနေနေ့ကအမိန့်ချမှတ်လိုက်တာပါ။သမ္မတဒေါ်နယ်ထရမ့်ကအရင်သမ္မတဥဘာမားလက်ထက်က2012ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒါကာအစီအစဉ်ကိုရပ်ဆိုင်းပစ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာဒါကာအစီအစဉ်အောက်မှာတရားဝင်နေထိုင်နေရသူစုစုပေါင်း6သိန်းခွဲကျော်ရှိပါတယ်။ဒီအစီအစဉ်အောက်မှာပါဝင်နိုင်မှုအတွေ့သူတို့တွေဟာအမေရိကန်နိုင်ငံကိုအသက်16နှစ်မပြည့်ခင်မှာလာရောက်သူ2009ခုနှစ်အလေကလေးကအမေရိကန်နိုင်ငံမှာတဆက်တဆက်တည်းနေထိုင်နေသူနဲ့ရာဇဝတ်ပြစ်မှုကင်းသူအမျိုးသားလူညုံရေးတွေအနည်းငယ်မရှိသူအထက်တန်းအောင်လက်မှတ်ရသူနဲ့ကြောင်းအပ်ထားသူဒါမှမဟုတ်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်မှုတွေမှတ်တမ်းရှိသူဖြစ်ရပါမယ်ရှင်အမေရိကန်နိုင်ငံသားဖြစ်ခွင့်လျှောက်ထားသူတွေအနေနဲ့ရေးဖြည့်မိကုန်အရေးအတွက်အရင်ထက်ပိုတိုးပြီးတော့ဖြည့်ဆူရမှာဖြစ်တဲ့အတွက်တနေ့တာလက်ခံစစ်ဆေးပြီးတဲ့ဥယျာဉ်ရုံးနေသွားနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အခုအသစ်ပြင်ဆင်လိုက်တဲ့စနစ်မှာနိုင်ငံသားလျှောက်ထားသူတွေအနေနဲ့နိုင်ငံသားဆိုင်ရာပြည်သူ့နီတိမေးခွန်း128ခုကိုလေ့လာရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားနဲ့လူမှုကြီးကြပ်ရေးဌာနကတောက်ချန်လေးကကြေညာလိုက်ပါတယ်။အရင်နှုန်းကရေးဖြည့်မေးခွန်း10ခုသာဖြည့်ဆူရပေမဲ့အခုမေးခွန်းအခု20ပြင်ဆင်သတ်မှတ်ထားပါတယ်။မေးခွန်း20မှာမေးခွန်း12ခုကိုမှန်မှန်ကန်ကန်ဖြည့်ဆူနိုင်မှနိုင်ငံသားဖြစ်ခွင့်ဆက်မီပွဲအောင်မြင်မှာဖြစ်ပါတယ်။ဒီဇင်ဘာလတရနေ့နောက်ပိုင်းအမေရိကန်နိုင်ငံသားလျှောက်ထားသူတွေအနေနဲ့ပုံစံပြောင်းထားတဲ့စနစ်တင်မေးခွန်းတွေကိုဖြည့်ဆူရမှာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံတွေအနည်းဆုံးနှစ်ပေါင်း20နေထိုင်ခဲ့ပြီးသူအသက်65နှစ်နဲ့အထက်နိုင်ငံသားဖြစ်ခွင့်လျှောက်ထားသူတွေကတော့မေးခွန်း10ခုသာဖြည့်ဆူရမှာဖြစ်ပြီးဒီထဲက6ခုကိုမှန်ကန်အောင်ဖြည့်ဆူရမှာဖြစ်ပါတယ်ရှင်။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာငင်းငယ်ကြီးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတကာတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟတ်ယာဉ်ဒီသတင်းပတ်ထည်ပြကြခဲ့တဲ့အတွက်အမေရိကန်တပ်ဖွဲ့ဝင်ကဦးတည်ဆုံးခဲ့ပါတယ်။ဒီတပ်ဖွဲ့ဝင်တွေကနှစ်ပေါင်း40ကြာအီဂျီအစ်ရီငင်းငယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးစောင့်ကြည့်ပေးနေတဲ့နိုင်ငံတကာတပ်ဖွဲ့ MFO တပ်ဖွဲ့ဝင်တွေဖြစ်ပါတယ်။သူတို့ပုံမှန်စစ်စင်ရေးအတွက်လိုက်ပါလာတဲ့ Black Hawk ရဟတ်ယာဉ်ကြာတာပရင်းတွေက Shamel Sheikh ဒေသအနီးမှာပြစ်ချခဲ့တာပါ။အခုရဟတ်ယာဉ်ပြစ်ချတည်ဆုံးတဲ့အထက်မှာပြင်သစ်လူမျိုးတပ်ဖွဲ့ဝင်တဦးနဲ့ Czech လူမျိုးအရာရှိတဦးလည်းတည်ဆုံးခဲ့ပြီးနောက်ထပ် American တဦးဒဏ်ရာရခဲ့ပါတယ်။ရဟန်ရင်ပြစ်ချခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေစေလို့စစ်တပ်ကပြောပါတယ်။ အခုလိုရဟယင်ပြစ်ကြရတာနဲ့ပတ်သက်လို့တိုက်ခိုက်ခံရတဲ့လက္ခဏာတစ်စုံတရာမတွေ့ရဘဲမတော်တဆပြစ်ကြတာဖြစ်နိုင်တယ်လို့နိုင်ငံတကာစောင့်ကြည့်တပ်ဖွဲ့ MFO ကပြောပါရီတော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရွေးကောက်ပွဲကော်မရှင်က2020ရွေးကောက်ပွဲရလဒ်အဖြစ်တွေဒီကနေ့အပြီးသက်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လွတ်တော်အသီးသီးအတွက်မဲဆန္ဒနယ်ပေါင်း1100ကျော်မှမဲဆန္ဒနယ်နေရာအများဆုံး900ကျော်နဲ့ရွေးချယ်တင်မြှောက်ခံခဲ့ရတဲ့လက်ရှိအာဏာရပါတီ NLD ဆက်ပြီးတော့အုပ်ချုပ်မဲ့ရှေ့ဆိုရတတက်အပေါ်မှာအကြံပြုချက်တွေအမြင့်သဘောထားတွေဘလို့ရှိတယ်လဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့လွတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးရဲ့ရလဒ်အဖြစ်အကုန်လုံးကိုဒီကနေ့နိုဝင်ဘာလ15ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအပြီးသက်ထုတ်ပြန်ပေးလိုက်တာဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ပြည်သူ့လွှတ်တော်မှာမဲဆန္ဒနဲ့315နဲ့အမျိုးသားလွှတ်တော်မှာမဲဆန္ဒနဲ့162နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်ပေါင်းက612နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်အတွက်တိုင်းရင်းသားလူမျိုးမဲဆန္ဒနဲ့29နဲ့စုစုပေါင်းမဲဆန္ဒနဲ့1118နဲ့ကျင်းပခဲ့တာမှာတော့လက်ရှိအာဏာရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကစုစုပေါင်း920ကျော်လွှတ်တော်အလိုက်ရွေးချယ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့လွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်ပေါင်း82နေရာနဲ့ဒုတိယအများဆုံးအနိုင်ရခဲ့ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့42နေရာနဲ့ရခိုင်မျိုးသားပါတီ AMP က15နေရာတောင်ပလောင်မျိုးသားပါတီနဲ့မွန်ညိုညိုရေးပါတီက12နေရာစီအသီးသီးစီနဲ့ကျန်တဲ့ကယားကချင်ဝလာဟုဇိုမီလီစုကယန်ကရင်ချင်းစားတဲ့တိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလပါတီတွေရဲ့လွှတ်တော်ကိုယ်စားလှယ်အမည်စည်းတွေကိုကော်မရှင်ဘက်ကအသီးသီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။လာမယ့်အစိုးရတည်ရဲ့အစိုးရအဖွဲ့မှလူသစ်မူသစ်တွေနဲ့နိုင်ငံကုန်ပေါင်းနှင်မှုလိုအပ်ပါတယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
။ဒီလာမယ့်အစိုးရတည်ဟာလူလဲတက်ဖို့လိုအပ်တယ်လို့နော်မူဝါဒအပိုင်းလုံနီးလုံဟန်ပိုင်းနေမှာလဲပဲအရင်ဆိုးရနဲ့မတူဘဲနဲ့ပြောင်းလဲနိုင်ဖို့လိုတယ်ခရအဖွဲအတွင်းမှာဟိုဗဟုချုပ်ကင်မှုမြင့်မားနေတာကိုနော်ရှော့ချပြီးတော့ဝင်ကြီးတွေကိုနော်သူတို့ရဲ့တာဝန်နဲ့ညီမျှတဲ့လုံပိုင်ခွင့်အပြည့်အဝပေးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်ဒီအစိုးရအဖွဲထဲမှာမိဖက်တိုင်းရင်းသားပါတီတွေကအဲကိုယ်စားလှယ်တွေကိုလည်းနော်ထည့်သွင်းပြီးတော့နော်ဖွဲ့စည်းနိုင်မယ်ဆိုရင်နော်ဒီအစိုးရအဖွဲ့ဟာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့နော်ယုံကြည်မှုတည်ဆောက်ရေးအတွက်ကိုထောက်ကူပြုမဲ့အစိုးရဖြစ်လာလိမ့်မယ်လို့မြင်ပါတယ
်လက်ရှိအာဏာရပါတီအနေနဲ့ရှေ့အစိုးရတက်တမ်းမှာစီးပွားရေးပြန်ပြီးနယ်လက်ထူလာစေဖို့2008ဖွဲ့စည်းဖို့အခြေခံဥပဒေပြင်ဆင်ရေးနဲ့မတူကွဲပြားသူတို့ကြားလူမှုသဟဇာတဖြစ်မှုအပါအဝင်အရေးတကြီးလှုပ်ဆောင်တင်တာတွေကိုလက်တွေ့ကြကြဆောင်ရွက်ပါလို့88မျိုးဆက်ចောင်းသားကောင်းဆောင်ဟောက်ကိုမြအေးကတိုက်တွန်းပါတယ်
ဒီလာမဲ့9နှစ်တက်တမ်းကပြီးခဲ့တဲ့9နှစ်တက်တမ်းလို့သွားလို့မရတော့ဘူးလို့ကျွန်တော်မြင်တယ်ဗျအထူးတစ်ချက်ပေါ်ရနံပါတ်1ကတော့တိုင်းပြည်ရဲ့စီးပွားရေးဘာလို့တကဘာလုံးဆိုင်ရာစီးပွားရေးကလည်းဒီ COVID-19 ကြောင့်ရိုက်ခတ်မှုတွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့အဲ့ဒါတော့ကျွန်တော်ကနံပါတ်1အနေနဲ့ကျွန်တော်မြင်တယ်ဒီ9နှစ်အတွင်းမှာတော့ကျွန်တော်ထင်တယ်ဒီမိုကရေစီရှင်တန်တဲ့လူ့ခွင့်ထွန်းကားတဲ့ဖွဲ့စည်းပုံတည်းကိုပေါ်ပေါ်ရေးဥတော့အပြည့်အထန်စူးစမ်းရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်နံပါတ်3ချက်ကလူမှုတဟာစာသာဖြစ်မှုကျွန်တော်ရခိုင်မှာရှိနေတဲ့ပြဿနာရဲ့ဒီအပါအဝင်ကျွန်တော်တို့ဘာသာရေးကြောင့်လူမျိုးရေးကြောင့်ပြိပခတွေကိုပုံမူပြီးညော့နေပြီးတစ်ဖက်နဲ့တစ်ဖက်တဟာစာသာဖြစ်တဲ့ပတ်ဝန်းကျင်ကိုဖန်တီးရမှာနောက် ICJ ICC မှာရှိနေတဲ့ကျေးဇူးနေရတဲ့ပြဿနာရဲ့ဒီကိုပြည်လဲဖို့ဆိုတာတရားရည်ဖြည့်ရှင်းမှုလိုလိမ့်မယ်လို့မြင်တယ
်။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုတိယဥက္ကဋ္ဌတော်တွဲဘူးကတော့အစိုးရအသည့်အနေနဲ့တိုင်းရင်းဒေသကငြိမ်းချမ်းရေးတွေကိုဦးစားပေးဖော်ဆောင်ပေးဖို့နဲ့စစ်ပြေးစစ်ဆောင်ဒုက္ခသည်တွေအပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့လူမှုဘဝတွေတိုးတက်မြင့်တင်နိုင်ရေးအဓိကဆောင်ရွက်ပေးပါလို့တိုက်တွန်းပါတယ်။
အရင်ကတည်းကနေ9နှစ်တာလောက်လာခဲ့တဲ့ပေါ့နော်ငင်းချမ်းရေးဆွေးနွေးပွဲကိုဆက်ပြီးလုပ်စီချင်ပါလားအဲ့ဒီငင်းချမ်းရေးဆွေးနွေးပွဲလုပ်မှပဲကျတို့အနာဂတ်မှာ Federal Democracy တည်ထောင်ဖို့အတွက်ပေါ့နော်ကျတို့တိမှပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတွားလို့ရမှာပေါ့နော်ပြီးခဲ့တဲ့9နှစ်တာကာလမှာကျတို့အစိုးရနဲ့လူထုပြီးလို့ရှိရင်အစိုးရနဲ့ဟိုလူမှုအဖွဲ့အစည်းတွေအစိုးရနဲ့မီဒီယာဆက်ဆံမှုအင်တာအားနဲ့ပါလေအထူးကဏ္ဍတွေကိုကျမတို့ကဒါပူးပေါင်းဆောင်ရွက်စီချင်တယ
်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့တိုင်းရင်းနယ်မြေတချို့မှာတော့နောက်ဆက်တွဲရေကောက်ပွဲတွေပြန်ပြီးကျင်းပပေးဖို့တိုင်းရင်းသားပါတီတွေဘက်ကတောင်း င်းဆိုနေကြဆဲဖြစ်ပါတယ်ဒီကနေ့မှာလည်း2020ရွေးကောက်ပွဲရလဒ်အဖြေကိုမကျေနပ်တဲ့အတွက်ရွေးကောက်ပွဲကော်မရှင်အလိုမရှိရွေးကောက်ပွဲရလဒ်အယုံကြည်မရှိဆိုတဲ့စိုက်မုတ်တွေကန့်ဆောင်ပြီးအတိုက်ခံပါတီ USDP ကိုထောက်ခံသူတွေဟာနေပြည်တော်ဥတ္တရတီတီမြို့မှာဆန္ဒပြခဲ့ကြပါသေးတယ်ရှင်ကျွန်မစွန်မမ
လေးရှားနိုင်ငံလူ့စွာအရင်းမြစ်ဝန်ကြီးဌာနနဲ့မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့အနေနဲ့ထိမ့်သိရေးစခန်းတွေထဲကလူရက်စစ်မြန်မာတွေအပါအဝင်နိုင်ငံသားအချင်းသားတွေကိုတရားဝင်အလုပ်လုပ်ခွင့်ပြုလုပ်မယ်လို့သိရပါဗျ။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမမအေးမှာပါ။ကိုဗစ်ကပ်ရောဂါကာလကြီးမှာမလေးရှားနိုင်ငံမှာတရားဝင်အလုပ်သမားခေါ်ယူရေးကိုခက်ခဲနေတာကြောင့်နိုင်ငံတွင်းမှာရှိတဲ့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်ခန့်အပ်ဖို့အတွက်မလေးရှားအစိုးရကစီစဉ်ဆောင်ရွက်ချက်ဟာနိုဝင်ဘာလ16ရက်နေ့မှာစတင်တော့မှာပါ။ဒီထဲမှာထိတ်တရဲစကန်းနေတဲ့ကလူရက်စစ်တရားမဝင်နိုင်ငံသားအလုပ်သမားတွေပါအလုပ်လုပ်ခွင့်ရတော့မှာဖြစ်ကြောင်းမလေးရှားနိုင်ငံကအလုပ်ကင်လုပ်လို့သူတွေအတွက်အကျိုးဆောင်လုပ်ငန်းလုပ်ကင်နေသူဦးတန်းထွန်းကပြောပြပါဗျ။ဘယ်တော့
မှာပေါ့နော်။ဘယ်တော့မှာဟုတ်ကဲ့မနေ့ကဆက်ဆိုတာသူတို့ online ရတယ်ဆိုတာဒီအလုပ်ရှင်တွေကသူတို့လာဝကနဲ့လာဝကနဲ့လူဝင်မှုစီးကြရေးနဲ့ဟုတ်တာပေါ့နော်။အလုပ်သမားရေးကိုဦးဌာနကိုကိုယ်တိုင်ကိုစောက်ပြီးရှောက်ပါတင်ရမယ်နိ။ဒီအလုပ်လုပ်ငန်းရှင်တွေပေါ့သူကဘာများလိုအပ်တယ်ပေါ့။အဲ့ဒါတွေကိုရှောက်မှာတင်ပြီးတော့ဒီကပြစ်ချင်မှာဒီကအလုပ်သမားပြည့်တော့မောင်တို့ကဒီ overseer ကိုခေါ်သွားပြီးတော့ interview လုပ်ပြီးတော့အဲ့ဒါသူတို့ permit လုတ်ပေးမှာပေါ့နော်။လာဝကတကယ်ကဥစ္စာခေါင်းကွင်းပြုတယ်အဲ့ဒီကန့်ရလူတွေ။ကန့်နေကကိန်းသိမ်းခံထားတဲ့လူတွေပေါ့နော်။ဒီလိုချင်းရှိတယ်ဆိုရင်သူတို့ဥစ္စာ permit perfect ရှိတယ်ပေါ့နော်။ဒီမှာပဲလုတ်လုတ်ကွင်းပြုတယ်ပေါ့။ဖြစ်ပြန်ကြခံထားတဲ့လူတွေ blacklist ဖြစ်ထားတဲ့လူတွေကြတော့မပွားဘူးပေါ့အဲ့ဒ
ါ။မလေးရှားနိုင်ငံမှာအခုလိုအစီအစဉ်ချမှတ်ခဲ့တာဟာသူ့နိုင်ငံတွင်းမှာစိတ်ယုံအလုပ်ယုံလုပ်ငန်းတွေ၊ခြံလုပ်ငန်းတွေဆောက်လုပ်ရင်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားသသိန်းကျော်လိုအပ်နေတာကိုဖြည့်ရှင်းနိုင်ဖို့ရည်ရွယ်ခဲ့ပါတယ်။ဒါတွေဟာသတိတီလို့ခေါ်တဲ့အန္တရာယ်များတဲ့အလုပ်ခက်ခဲကြမ်းတက်တဲ့အလုပ်ညစ်ပတ်တဲ့အလုပ်တွေအတွက်လုံသားကလိုအပ်ချက်တွေရှိနေတာကြောင့်ဖြစ်ပါတယ်။ကပ်ဘေးကာလမှာပိပကအလုပ်သမားတွေမခေါ်နိုင်သေးတဲ့အချိန်မှာတရားမဝင်အလုပ်သမားတွေအချင်းကျလူရဲစိအလုပ်သမားတွေအတွက်တော့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုပြီးဦးတန်းထွန်းကတော့ပြောဆိုပါတယ်
။ဒီစီစီလေးကတော့သူတို့ဒါဒီနိုင်ငံမှာကအခုကပ်ယောဂဘေးကြီးကြောင့်ပေါ့နော်။ဒီကျွန်တော်တို့တရားဝင်အလုပ်သမားတွေခုံဒီပါနိုင်ငံတွေကတော့ပေါ့နော်။ခေါ်သွင်းလို့ပြောကြတော့ကျင်းလို့မရဘူးပေါ့နော်။ရှင်တွေကဒီနိုင်ငံထဲမှာအလုပ်သမားလိုအပ်ချက်တွေကအများကြီးဖြစ်နေတော့ဘောင်းတစ်သိန်းကျော်လောက်အလုပ်သမားလိုအပ်ချက်ရှိရတယ်။အဲ့ဒါသူတို့နိုင်ငံသားတွေကမလုပ်တဲ့အလုပ်တွေမလုပ်နိုင်တဲ့နေရာတွေမှာဟုတ်ဒီပါနိုင်ငံရောလူသမားတွေဝင်လာလို့ဥစားတရားဝင်ဝင်လာလို့မရတဲ့အခြေအနေပေါ်မှာဒီနိုင်ငံထဲမှာရှိတဲ့တရားမဝင်တဲ့နိုင်ငံသားတွေကိုသူတို့ကအခွင့်အရေးပေးတဲ့တဘောပါ
မြန်မာတန်ယုံကလည်းတရားမဝင်မြန်မာနိုင်ငံသားတပေါင်းကျော်နေရပြန်ဖို့အတွက်ဒဏ်ကြေးသက်သာခွင့်ရဖို့ရှော့ပေါ်စဉ်းစားပေးဖို့မလေးရှားအစိုးရကိုတောင်းဆိုထားပါတယ်ဒီအတွက်ကြောင့်လည်းမြန်မာအပါအဝင်နိုင်ငံပေါင်း15နိုင်ငံလောက်ကတရားမဝင်အလုပ်သမားတွေအတွက်နေရပြန်ခြင်းနဲ့ဆိုရင်လည်းမလေးရှားလောက်ကရဲ့စီးမြင်ဥပဒေတွေနဲ့အညီပြန်ခွင့်ပြုဖို့နောက်နှစ်ဇွန်လကုန်ထိသတ်မှတ်ပေးထားပါတယ်အရင်တုန်းကတော့တရားမဝင်အလုပ်သမားတဦးနေရပြန်မယ်ဆိုရင်ဒဏ်ကြေးကြီးပဲမလေးရှားရင်းကင်ငွေ3000လောက်သတ်မှတ်ထားတာကြောင့်နေရပြန်ဖို့ခက်ခဲနေကြတာပါဒီအတွက် shop ပေါ်စဉ်းစားပေးမဲ့အစီအစဉ်တွေကိုမလေးရှားအစိုးရကချမှတ်လာတာဖြစ်ပါတယ်ဒီအစီအစဉ်ကနေမလေးရှားနိုင်ငံအတွက်မလေးရှားရင်းကွင်ငွေ90000လောက်ရနိုင်ဖို့ထိမျှော်လင့်ထားတယ်ဆိုပြီးမလေးရှားအာဏာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေကရေးသားဖော်ပြနေကြပါတယ်ခံမှန်းကြည့်မြန်မာနိုင်ငံသားတရားဝင်ကတရားမဝင်ပါ9000ခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်းနဲ့စာဝင်းနေရေးအခက်အခဲတွေကြုံနေကြရတာပါမလေးရှားနိုင်ငံမှာလောက်ဝကထိန်းသိမ်းရေးစခန်း73ခုရှိပါတယ်ဒီထိန်းသိမ်းရေးစခန်းတွေထဲမှာတော့လူရက်စေတဲ့မြန်မာအကျဉ်းသား3000လောက်ထဲက1000ဝန်းကျင်ကတော့နိုဝင်ဘာလဆန်းကစပြီးမလေးရှားအစိုးရနဲ့မြန်မာတန်ယုံတို့ညှိနှိုင်းပြီးနေရပြန်ပို့ပေးလိုက်ပြီဖြစ်ပါတယ်ကျမမအေးမှာသတင်းပေးပို့နေတာပါ
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာ ကုတ်ချင်းပါပြီးစီးခဲ့တဲ့ဒုံဘာလာရွေးကောက်ပွဲအတွင်းမှာရခိုင်ပြည်နယ်ထဲမှာကိုမျိုးနယ်ရွေးကောက်ပွဲမချင်းပါနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းဒီမျိုးနယ်တွေအခုပြန်ပြီးတော့ချင်းပါနိုင်ဖို့အတွက်ဆိုပြီးတော့အေးရခိုင်လက်နက်ကိုင်ဖွဲ့ကကန့်လန့်လိုက်တယ်လို့ပဲတပ်မတော်ဘက်ကလည်းဒီပေါ်မှာအပြုသဘောတုံ့ပြန်တာတွေဖြစ်လာပါရတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်ထဲမှာရွေးကောက်ပွဲတွေပြန်ချင်းပါနိုင်မယ့်နှုံးလေးချက်ဖြစ်လာပါရတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီရဲ့မူဝါဒကြီးကဥဆောင်ကော်မတီဝင်လည်းဖြစ်မြောက်မြို့နယ်ပြည်သူ့လွှတ်တော်ကုစလေလည်းဖြစ်တဲ့ဦးလှစောကိုဆက်သွယ်မေးမြန်းထားပါရတယ်။ကျွန်တော်သားညဦးပါဦးသားဆောင်ကလေးဟာဒီမကြသေးခင်တုန်းကအေးအေးရခိုင်လက်နက်ကင်ဖွဲ့ကနေပြီးတော့ဒီရခိုင်ပြည်နယ်ထဲမှာရွတ်ကောက်ပွဲပြန်လုပ်နိုင်ဖို့အတွက်ကြီးညာချက်ထုတ်ပါလေဒီပေါ်မှာတက်မရိုဘက်ကကျူစုရဲဆိုတဲ့လက္ခဏာရေးရောင်လည်းပြပါရတယ်ခင်ဗျာကြီးညာချက်ပြန်ထုတ်ပါလေအဲ့တော့ရခိုင်ပြည်နယ်ထဲမှာရွတ်ကောက်ပွဲပြန်လုပ်နိုင်ခြင်းနဲ့ပတ်သက်လို့ဦးသားဆောင်မြင်ဘယ်လိုရှိပါလဲခင်ဗျာ
ရွေးကောက်ပွဲမဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်ပါတီတွေရခိုင်ပြည်သူတွေကတော့စိတ်မကောင်းဘူးပေါ့ဗျနော်အဲ့တော့ရွေးကောက်ပွဲကိုဖြစ်စေချင်တဲ့သဘောမျိုးအပေါ်တွေပြောကြတယ်အရက်ဖက်ဖွဲ့စီတွေတခြားဖွဲ့စီပြောတယ်ဘာမှမထီရောက်ဘူးဒါပေမဲ့အဲ့ဒီရခိုင်ပြည်သူတွေကစံကိုထင်ဟပ်ပြီးတော့အေအေကလည်းသူတို့ရဲ့သဘောထားကိုပြောလာတယ်နော်အဲ့တော့ရွေးကောက်ပွဲဖြစ်စေချင်တဲ့သဘောထားပေါက်ပူပေါင်းဆောင်သဘောထားဖြစ်လာတာကြတော့ပိုပြီးဝန်သားကြာကောင်းတာကတမတော်ဖက်ကလေးပဲအဲ့ဒါနဲ့လိုက်လျောထွေကြီးဆိုပဲအဖြစ်သဘောနဲ့ရှူဆိုရပေါ့အဲ့တော့ဟိုဘာပြောပြောအီနဲ့တမတော်ကြားထဲမှာတခြားဟာတွေထားလိုက်တော့လက်ငင်းအိမ်မှာတော့ဒါဝန်သားကြာကောင်းတဲ့သတင်းပဲအဲ့တော့ရုပ်ောက်ပွဲကိုလုံးဖို့နှစ်ဖက်ဆန္ဒရှိတယ်ဆိုရင်အဆုံးဖြတ်ပြရမှာကရုပ်ောက်ပွဲကော်မရှင်ပဲအဲ့တော့ရုပ်ောက်ပွဲကော်မရှင်ရဲ့ပတ်သက်ပြောတဲ့ခါကျတော့ရုပ်ောက်ပွဲကော်မရှင်ကတော့အိမ်မှာလုံးပဲလို့တော့ပြောတယ်ဒါပေမဲ့ပညာချက်တည်းရဲ့သဘောတိုင်းဆိုရင်တော့ဒီဇင်ဘာ31ရက်နေ့မတိုင်ခင်ဒီရွက်ောက်ပွဲလွှာမယ်။ဒါပေမဲ့နားလည်မှုလွှဲလာတော့ဒါဟာကြားဖြတ်မဟုတ်ဘူးဗျ။ဒီ31ရက်နေ့မတိုင်ခင်ကန်ဆယ်လုပ်ထားတဲ့ဟာတွေကိုအချိန်မီပြန်လုပ်ဖို့ဆိုတာပဲ။အဲ့တော့ကျွန်တော်တို့ကတော့လုပ်စီရှင်ပါတယ်။တော့အတက်နိုင်ဆုံးလုပ်စီရှင်ပါတယ်။ရွက်ောက်ပွဲကဒီခိုင်မာရှိတဲ့ရွက်ောက်ပွဲကော်မရှင်ကလည်းပဲအသိအနေထားရှိတယ်လို့ကျွန်တော်တို့ကြားတယ်။ဘာမှခက်ခဲမရှိဘူး။ဒီခိုင်မာရှိတဲ့ရပ်ဖက်ဖွဲ့စည်းတွေကလည်းရက်ကောက်ပွဲဖြစ်ဖို့အတွက်ကူညီဖို့အသင့်ပဲဒီခိုင်နိုင်ငံရေးပါတီတွေကလည်းဒီလိုဖြစ်မယ်ဆိုလို့ရှင်တော့သူတို့ကတော့ဝင်ပြီးဝင်ရောက်ရှင်ပြန်ကြပါမယ်တရားမျှတတဲ့ရက်ကောက်ပွဲတစ်ခုတော့ဖြစ်လာဖို့အခင်းကျင်းကတော့အသင့်ပါပဲအဲ့တော့ဒီကျွန်တော်တို့ကတော့ရက်ကောက်ပွဲကော်မရှင်ရဲ့ fix date ပေါ့နော်နေ့ရက်တစ်ခုသတ်မှတ်ဟာကိုပဲကျွန်တော်တို့ညှော်လင့်ပြီးတော့စောင့်နေကြတယ်ပေါ့
ကျွန်တော်လေ့လာကြည့်ရသလောက်လေဒါကြားပြတ်ရွေးကောက်ပွဲမဟုတ်ပါဘူးပြောရမယ်ဆိုတော့အခု2020ရွေးကောက်ပွဲကိုဟိုနောက်ဆက်တွဲနဲ့ကျင်းပရမယ့်သဘောမျိုးကျင်းပလို့ရနိုင်တဲ့အနေအထားမျိုးလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ရခိုင်ပြည်နယ်ထဲမှာလည်းဒါကရခိုင်ပြည်နိုင်ငံရေးပါတီတွေမှာလည်းကုစရီရွေးချယ်ပြီးသား NLD မှာလည်းရွေးချယ်ပြီးသားဖြစ်နေတဲ့အခါကျတော့တခြားအခက်အခဲမျိုးတွေကြုံရနိုင်လားညီမဆန်းဆန်းအခုဒီဇင်ဘာထဲမှာကျင်းပနိုင်ဖို့ဆိုရှင်ဦးလာစောရဲ့အမြင်ဘာတွေအခက်အခဲတွေရှိနိုင်တယ်
ကျွန်တော်ကတော့ True အခက်အခဲမရှိနိုင်ဘူးလို့ထင်ပါတယ်ပထမဆုံးရွေးကောက်ပွဲမကျင်းပရတဲ့အကြောင်းချင်းကလည်းလုံခြုံရေးပြဿနာကြောင့်ပေါ့လေတူနှစ်ဖက်ဆိုင်ရာတိုက်ပွဲတွေဖြစ်ကြတာလည်းရှိတယ်နှစ်ဖက်အငင်းပွားစရာပေါ့လေသူပြောခုပြောတာလည်းရှိတယ်အခုကျတော့အဲ့ဒီအငင်းပွားပွဲကနှစ်ဖက်ကလည်းဥပပေါင်းပါဝင်မယ်လို့ပြောနေပြီလူတို့ကလည်းအသိရှိနေတယ်အရာဖက်ဖွဲ့စည်းတယ်လည်းရှိတယ်အဲ့ဒီခိုင်မာမွေးကောက်ပွဲဖြစ်မယ်ဆိုရင်အခုလောလောဆယ်ကျကျွန်တော်နားနားနေနေဖြစ်နေတဲ့ဝန်ထမ်းတွေကလည်းတက်နေစမြကူညီပဲဆိုတော့ဟိုရွေးကောက်ပွဲမလုံးเสียအကြောင်းမရှိဘူးလုံးရင်လည်းအဆင်ပြေပဲတခုဆက်ပြောနေတာကတော့ဒီရွေးကောက်ပွဲသာဖြစ်ခဲ့မယ်ဆိုရင်ကျွန်တော်ဖြစ်လက်ဖြစ်စီနေဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့အငြင်းအားမျောလင်းတောင်းတနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာနော်အဲ့လက်နက်ကိုင်အဖွဲ့တွေကြားထဲမှာယုံကြည်မှုတည်ဆောက်တယ်နော်ဟိုတက်မတော်နဲ့အီနဲ့ကြားထဲမှာဟိုယုံကြည်မှုနားလည်မှုတခုရတော့ဘူးဆိုရင်အပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးတော့တစ်ဖက်ဆွေးနွေးမှုတွေပေါ်လာနိုင်တယ်ဒီကိုဥတည်ပြီးတော့ကျွန်တော် bilateral agreement တွေပေါ်လာနိုင်တယ်ပေါ့နော်ဒီဟာအမတန်ကောင်းနဲ့ကောင်းမြတ်တဲ့မင်္ဂလာတစ်ပါးပဲကြာအဲ့တော့ဒီမင်္ဂလာတစ်ပါးဆိုကျွန်တော်အများအားမျှော်လင့်နေတဲ့နောက်ဟိုပင်လုံကြီးလာခံမြို့မှာအေးအေးပါဝင်လာမယ်နော်မြောက်ပိုင်းမဟာမိတ်တွေအဆုံးပါလာမယ်ဆိုတာကိုဥတည်သွားနိုင်စေတဲ့အခင်းကျင်းလေးတစ်ခုဟာစနေပြီးတော့ကျွန်တော်တို့ခံစားရတယ်ဒီခင်းချင်းလေးကိုကျွန်တော်ကမပြတ်စီခြင်းဘူးအဲ့တော့ဟိုအခက်အခဲမျိုးကြုံရမယ်ဆိုရင်ကြုံတဲ့အခက်အခဲတွေဟာဖြစ်ရှင်းနိုင်တဲ့ကြော်လွှားနိုင်တဲ့အခက်အခဲတွေလို့ပဲကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်ဒီ corporate commission เนี่ยမြန်မြန်ဆုံးဖတ်လိုက်ရင်ကျွန်တော်တို့လည်းမြန်မြန်အကောင့်ထဲပို့လို့ရတယ်အဲ့ ဲ့တော့တန်းကြီးတွေ့လဲကောင်းပါတယ်နိုင်ငံတကာဖွဲ့စည်းကလည်းကောင်းချီးပေးကြပါလိမ့်မယ်ကျွန်တော်အဲ့လိုပဲယုံကြည်ပါတယ
်ဟုတ်ကဲ့ခုနကဥပဒေဆိုပြောထားတဲ့အချက်ပါလဲပါပါတယ်ရခိုင်ပြည်နယ်ညီညာရေးကိစ္စအခုကရွက်ောက်ပွင့်နဲ့တန်တန်ငင်တဆင်ပါဆိုလိုပဲအခုညီညာရေးကိစ္စပါလမ်းစာပွင့်လာလို့ဖြစ်လာရပါတယ်ဆိုလိုတာကအေဘက်ကနေပြီးတော့အခုလိုကန့်လန့်နေတမရဘက်ကလည်းကန့်လန့်နေအခုလိုမျိုးဒီတိုက်ပွဲတွေတော်လေးပြင်းထန်ဖြစ်နေတဲ့ကြားထဲကနေပြီးတော့ရုတ်ချီးသဘောထားကြီးဘာကြောင့်ပြောင်းသွားရလဲဥလာဆိုဘလူးများထင်ပါလဲ
ကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကအထင်ပဲရှိမှာပေါ့လေဘာလို့ကျွန်တော်တို့ကတော့နှစ်ဖက်လုံးဟာစစ်ပွဲအပေါ်မှာဟိုသူတို့စစ်သားတွေတီတီပေါ့နော်ကျွန်တော်တို့တုံးတက်လာတယ်နိုင်ငံတကာခင်းချင်းကိုတုံးတက်လာတယ်ပြည်တွင်းပြဿနာတွေခင်းချင်းတုံးတက်လာတယ်နောက်တစ်ခုကလည်းပဲဒီရွက်ောက်ပဲပြီးတဲ့ခါမှာဖြစ်ပေါ်လာတဲ့အဆိုးအအစ်ပေါ်မှာဟိုတစ်ခုခုမျောလင်းတယ်မျောလင်းမှုတစ်ခုရှိလာတဲ့အတွက်ကြောင့်အယူအဆတွေပြောင်းလာတယ်လို့ထင်တယ်နော်ဘာလို့ပြောပြောဘလို့ပဲအယူအဆရှိရှိလားကျွန်တော်တို့ဟာတိုင်းပြည်အတွက်အကျိုးရှိတယ်ပြည်သူအတွက်အကျိုးရှိတယ်ဟိုနိုင်ငံတကာမှာရှိတဲ့ဟိုနိုင်ငံတကာအဖွဲ့အစည်းဘယ်သူမှမဲဒါကိုမကောက်ဘူးလို့ပြောမှာမဟုတ်ဘူးတကယ်ကောင်းချင်းမြင်ကလာတဲ့ပြည်သူတွေလုံရတဲ့ခုဆိုရင်တော့ဘယ်လိုပဲနောက်ခံရှိတယ်ဆိုတာကိုနောက်သမိုင်းအရနောက်ခံစဉ်းစားဖို့ပြေနော်အခုကတော့ကျွန်တော်တို့ကြိုးစွားမှာပဲညာဒီဟာကတော့
ဒီချိန်ကာလမှာပဲထူးခြားခြားNLD ပါတီဘက်ကလည်းကြီးညာချက်တည်းရထုတ်ပါတယ်အဓိကတိုင်းသားနိုင်ငံရေးပါတီတွေကလက်ကမ်းနဲ့ကြီးညာချက်သဘောမျိုးပြောအောင်ပါပေါ့နော်ဟိုပူပေါင်းဆောင်ရမယ်ဆိုတဲ့သဘောမျိုးကြီးညာချက်ထွက်လာပါတယ်အဲ့တော့ဒီကြီးညာချက်နဲ့ပတ်သက်လို့ရောဦးလာဆိုဘလူးများမြင်ပါလဲခင်ဗျ။ဟ
ိုကျွန်တော်တို့ကလည်းဒီကြီးညာချက်ကိုအပြူသဘောထောင်နေလို့တော့မြင်ပါတယ်နော်အသေးစိတ်အချက်လက်ကတော့ action တွေတော့မပါဘူးပေါ့နော်သူ EA ကထုတ်တဲ့ statement ရယ်တက်မတော်ကထုတ်တဲ့ statement ကတော့သူ action ပါတယ် action ဆိုတာကရုပ်ောက်ပွဲကိုအလုပ်တစ်ခုလုပ်မယ်ရုပ်ောက်ပွဲဆိုတဲ့အလုပ်ရတစ်ခုကိုလုပ်မယ်အစပြုမယ်နော်ကိုလောလောဆယ်ဂျုံဂျုံရုပ်ကိုတာဝန်ယူပေးကြမယ်ဆိုရဲကတို့ကပြစ်တက်ခတ်တာတွေမလုပ်ကြတော့ဘူးတနက်ဖောက်တာတွေမရှိတော့ဘူးတနက်မဖောက်ကြတော့ဘူးရုပ်ောက်ပွဲဖြစ်နေရတဲ့ဥပပေါင်းလှုပ်ဆောင်ကြမယ်ဆိုတဲ့လက်တွေ့ action တစ်ခုပါလာတယ်အဲ့ဒီ action ကနေပြီးတော့ကျွန်တော်ပြောသလိုပေါ့ရှေ့ကိုသွားပြီးတော့နောက်ဆက်တွဲနဲ့ကောင်းတဲ့ကောင်းရဲ့ကောင်းတဲ့ဖက်ကိုဦးတည်ပြီးသွားနိုင်တယ်အဲ့တော့ NLD ကထုတ်တဲ့စိတ်မဲဟာလည်းပဲသူတို့ရဲ့သဘောထားကိုရိုးရိုးသားသားတင်ပြတယ်လို့လည်းကျွန်တော်မှတ်ယူပါတယ်ဒါကြောင်းလဲလာတဲ့အခြေအနေတစ်ရပ်ပေါ်မှာဒါပေမဲ့ action ကတော့မပါသေးဘူးအဲ့တော့ကျွန်တော်တို့ကတော့ NAD ကိုကျွန်တော်တို့ဗိတ္တရက်ခခြင်းကတော့ action လေးတွေပေါ့ဘလို့ဘလို့ဆွေးနွေးမယ်ဘလို့မူတွေကိုလုပ်မလဲနော်ဘလို့ corporate လုပ်မလဲနိုင်ငံရေးအဖွဲ့ corporate လုပ်ပါလားလွှတ်တော်ထက်မှာ corporate လုပ်ပါလား cabinet ထက်မှာ corporate လုပ်မလားဆိုတာကတော့အသေးစိတ်လုပ်အောင်ပေါ့အဲ့တော့ကျွန်တော်ကတော့ NAD ဟာကိုကြည့်ဆိုတယ်ဒါပေမဲ့ဒီထက်လက်တွေ့သဘောပါတဲ့ဟိုလောက်ရလေးတွေကိုတော့ NLD ကနောက်တစ်ဆင့်ရှားပြဖို့လိုတယ်လို့တော့မြင်ပါတယ
်အခုဒီရခိုင်ပြည်နယ်ထဲမှာရွက်ောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့ရွက်ောက်ပွဲလုပ်ဖို့အတွက်ကိစ္စကတကယ်တမ်းကပြောစုရွက်ောက်ပွဲကော်မရှင်ကဆုံးဖြတ်ပြီးတော့လှုပ်ဆောင်သွားပါဒါပေမဲ့ကျွန်တော်တခုမေ့ချင်တာကအာနာယ NLD ပါတီရဲ့သဘောထားပေါ့နော်ပြောရမစွင်တော့တကယ်တမ်းရခိုင်ပြည်နယ်မှာအခုရွက်ောက်ပွဲပြန်လုပ်မယ့်နေရာတွေမှာရှင်းပြိုင်မယ်ဆိုရင်အဓိကပြိုင်ဘက်ကရခိုင်ပြည်သားပါတီကိုမြင်နိုင်ပါတယ်အဲ့တော့ပြပါတီချင်းသဘောထားက energy ပါတီရဲ့သဘောထားရခိုင်ရွက်ောက်ပွဲနဲ့ပတ်သက်လို့သဘောထားဘယ်လိုများတိခောက်မိလဲဦးလာဆိုဘယ်လိုများမြင်ပါလဲ
ကျွန်တော်က energy ဆိုရင်တော့ဘာမှဟုခံစားမဟုတ်ဘူးရွက်ောက်ပွဲဆိုတော့နိုင်ရင်နိုင်ချုံရင်ချုံမှာကိုရဟုနိုင်ရှင်မှုရတော့ဒီ area တွေကရခိုင်အမျိုးသားပါတီရဲ့တကယ် strong hold area တွေဆိုတော့ energy အနေနဲ့ဟိုအနိုင်ရဖို့ဆိုတော့တော်တော်လေးခက်ခဲပါတယ်ဒါပေမဲ့တပြည်လုံးအတိုင်းအတာအနေနဲ့ဥစ္စာတော့ပြီးဟောပြည်ထောင်စုတို့တော့အခင်းကျင်းမှာရောပြည်နေရတော့အခင်းကျင်းမှာရော NLD ဟာတပြည်လုံးအတိုင်းနိုင်တဲ့လူထု၆ခွန်မှုကိုရထားပြီးဒီဒီမိုကရေစီရွက်ောက်ပွဲမှာလည်းပဲသူတို့ဟာဟိုတော်တော်များများကိုကိုပါပေါ့ချိန်နှက်လောက်တဲ့အောင်မြင်မှုကိုရထားပြီးဆိုလို့ရှိရင်နောက်လာတဲ့ရခိုင်ရွက်ောက်ပွဲကိုသူတို့သဘောချုံပြီးဖြစ်စေနိုင်ပြီးဖြစ်စေချုံဖို့တေချာရင်လည်းဘာမှမဖြစ်ဘူးအဲ့ပွဲကိုလှုပ်လှခြင်းအပြင်သူတို့ရဲ့ဂုံတိုက်ခါဟာပို့ပြီးတော့မြင့်လာစရာပဲရှိတယ်။ချုံတဲ့အတွက်လည်းချက်စရာလည်းမရှိပါဘူးเนาะ။နောက်အဲ့လိုလုဖြစ်လို့ရှိရင်ရခိုင်မှာရှိတဲ့ရခိုင်မှာဦးဒီအေနဲ့ဗမာမြန်မာတပ်မတော်ဂျာထဲမှာလည်းတိုက်ပွဲတွေညှိနှိုင်းသွားပြီဆိုရင်ဒီနယ်စုအုပ်ကိုအကုန်လုံးပူးပေါင်းညှိနှိုင်းပြီးတော့ဒီညှိနှိုင်းပြောက်ပဲဆိုရင်ရခိုင်ပြဿနာဟာတစုံတရာလေးလမ်းသာပေါ်လာမယ်။ဘာလို့ဆိုရခိုင်ဧရိယာဟာအကုန်လုံးတည်တဲ့အတိုင်းပဲပထဝီနိုင်ငံရေးနဲ့နိုင်ငံတကာရေးခေတ်နဲ့ဆက်ဆက်ပြီးတော့အင်ဗတ်တန်ဆိုရင်ဒီကကြောက်စရာကောင်းတဲ့နေမျိုးတစ်ခုဖြစ်နေတယ်အဲ့တော့ဒီဟာကိုဖြစ်ရှင်းဖို့အတွက်လဲ NLD အတွက်အများကြီးအလားအလာကောင်းနေတယ်အဲ့တော့ဒီဟာလေးကိုနိုင်ငံရေးရမိမိရေးရမဆုတ်ကင်တိုင်းရင်တော့ NLD အတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးရခိုင်အတွက်လည်းမကောင်းဘူးဘယ်သူအတွက်မှမကောင်းပါဘူး
အခုလက်တလုံးနေထားရရွေးကောက်ပွဲမှာရခိုင်ပြည်နယ်ထဲမှာအသာရနေတာကျွန်တော်သိထားလို့ရခိုင်မျိုးသားပါတီလို့ထင်ပါလေဘလို့အခြေအနေရှိပါလဲနောက်ဆုံးရလက်က
ဦးနောက်ဆုံးရလက်ကတော့ရခိုင်မျိုးသားပါတီပဲနေရာတော်တော်များများမှာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ NLD ရဲ့ strong hold လို့ပြောနိုင်တယ်ပေါ့နော် NLD အကင်းတော့အခိုင်အမာနိုင်ခဲ့တဲ့ကျွန်တော်တို့မအောင်လို့မျိုးနေတော့တောင်ကိုလို့မျိုးနေမှာလည်းပဲရခိုင်ကရခိုင်ပါတီကပဲနိုင်ပါတယ်ဆိုတော့ဒါပေမဲ့ NLD ကလည်းဒီ area ပေါ့လေတန်တွဲလို့ကွာတို့မှာလည်းသူတို့ရဲ့ဩဇာအာဏာတော့နိုင်ငံရေးအဖြစ်စီယုံထားနိုင်တဲ့နေသားတစ်ခုရှိတယ်ဆိုတော့အခင်းချင်းကအဲ့လိုရှိတယ
်ရခိုင်ပြည်နယ်ရဲ့လွတ်တော်အခြေအနေကအခုရထားတဲ့အဲရုပ်ကောက်ဝဲလုံနိုင်တဲ့အနေထားနဲ့လွတ်တော်ခေါ်ယူနိုင်တဲ့အနေထားရောရှိပါလားပြည်နယ်လွတ်တော်ကိုပြောတာပါ
အခုလုံမယ်အခုအနေထားကတော့လေဟိုအခက်ခဲရှိတယ်ဗျာရှိတယ်ဆိုတော့ကျွန်တော်တို့ကပြည်နယ်လွတ်တော်မှာအရင်တော့48ယောက်ရှိတာပေါ့နော်ကျွန်တော်တို့ဟိုရွေးကောက်ခံက34ယောက်တက်မတော်ကိုယ်စားလှယ်က12ယောက်ရှင်းဝန်ကြီးက10ယောက်ဆိုတော့48ယောက်ပဲရှိတယ်။ဟုတ်ကရွေးကောက်ခံကိုယ်စားလှယ်ကကျွန်တော်တို့15ယောက်ရှိတယ်။တော့15ယောက်ဆိုရင်တက်မတော်သား5တက်မတော်ကိုယ်စားလှယ်5ယောက်20ရှင်းဝန်ကြီး10ယောက်ဆို21ဆိုတော့ကျွန်တော်တို့ရှိသေးရှိတိုက်တဲ့46ယောက်ထဲမှာ20ပဲရှိတယ်ဆိုတော့ကျွန်တော် under 50ပဲ under 50ဆိုရင်တော့လုံရင်တော့ဖြစ်တာပေါ့ဒါပေမဲ့democratic legitimacy ရဆိုရင်တော့တိတ်အားရကြတော့မကောင်းဘူးเนาะအဲ့တော့ဒီလူလောက်နဲ့လွတ်တော်တစ်ခုကို run လုပ်မယ် cabinet တစ်ခုကိုဖွဲ့မယ်ဆိုတာကတော့စိတ်သဘောဝမကျဘူးလို့မြင်တယ်အဲ့တော့ကျွန်တော်တို့ဘလို့မကိုဂုံတိတ်ခရှိတဲ့ဟိုလွတ်တော်တစ်ခုဂုံတိတ်ခရှိတဲ့အစိုးရတစ်ခုတော့ဖြစ်လာနိုင်မယ်လို့မမြင်ပါဘူ
းဟုတ်ကဲ့ခင်ဗျာဦးလာဆိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြေချပြီးတာ
ပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီအနာဂတ်အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင
်။ခုဆို2020ထွေထွေရွေးကောက်ပွဲကြီးအောင်မြင်မြင်ကျင်းပပြီးသွားပါပြီ။နိုင်ငံတကာနဲ့ပြည်တွင်းလေးလာစောက်ကြီးအဖွဲ့တွေရဲ့အစီရင်ခံစာအရရွေးကောက်ပွဲဖြစ်စဉ်နဲ့မဲပေးတဲ့နေ့မှာပြဿနာကြီးကြီးမားမားမရှိခဲ့ပဲမဲဆန္ဒရှင်တွေဟာသူတို့ဆန္ဒရှိသလိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြတယ်လို့ဆိုကြပါတယ်နောက်ဆုံးရလဒ်တွေအရ NLD ပါတီအပြတ်သတ်အနိုင်ရသွားပါပြီတမတော်ကြောထောင်းတော့ခံပေးထားတဲ့ပြည်ခိုင်ဖြိုးပါတီကတော့ပြည်တော်စုအဆင့်အတွက်33နေရာရပြီး42နေရာရခဲ့တဲ့2015ခုနှစ်တုန်းကနဲ့နှိုင်းရှင်ရင်20ရာခိုင်နှုန်းလောက်ပိုနေသွားတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ပြိုင်ကြတဲ့အနိုင်ရပါတီ၊အနိုင်မရပါတီအများစုအပါအဝင်ပြည်တွင်းပြည်ပလေးလာစောက်ကြီးအဖွဲ့တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကအသိမှတ်ပြုကြောင်းထုတ်ဖော်ပြောဆိုနေကြပြီလည်းဖြစ်ပါတယ်။ထူးခြားတာကတော့ဒီရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပောက်ဖွာလာပြီးစစ်တပ်ကပဲကြောထောင်းတော့ခံပေးထားတဲ့အတိုက်ခံပြည်ခိုင်မျိုးပါတီကလက်မခံဘူးလို့ဆိုထားတဲ့အပြင်ရွေးကောက်ပွဲကိုနောက်တစ်ကြိမ်ပြန်ကျင်းပပေးဖို့အထိတောင်းဆိုနေပါတယ်။2020ရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီဘာကြောင့်ဒီလိုရှုံးနေခဲ့ရတာလဲ။နောက်အနာဂတ်ကာလမှာရောအလားအလာကောင်းတွေရှိနေနိုင်သေးလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပိုင်းအဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
အလုံးသိကြပြီဖြစ်တဲ့အတိုင်းပြည်ခိုင်ဖြိုးပါတီဆိုတာအရင်ဆက်အာဏာရှင်တွေလက်ထက်တည်ထောင်ထားတဲ့ပြည်ခိုင်ဖြိုးအသင်းကြီးကနေပေါက်ဖွာလာတာပါ2008ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာနိုင်ငံမှာစစ်ဘေးမင်းဆက်အချိန်အကြာကြီးအုပ်စိုးသွားနိုင်အောင်ဆက်အာဏာရှင်တွေကပဲစနစ်တကျဖွဲ့စည်းပေးထားတဲ့ပါတီပါသမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ပြည်ထောင်စုအဆင့်လွှတ်တော်ထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကဒိုက်ရိုက်ခတ်တဲ့တက်မတော်သားကိုစလဲ25ရာခိုင်နှုန်းကိုထည့်ရွေးကောက်ပွဲကနေတက်လာမဲ့ပြည်ခိုင်ဖြိုးအမတ်တွေနဲ့ပေါင်းပြီးသမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပေးထားခဲ့တာပါဒီအတွက်ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲကျင်းပတဲ့စီမှာပြည်ထောင်စုအဆင့်မဲဆန္ဒနေမည်စုစုပေါင်းရဲ့34ရာခိုင်နှုန်းလောက်နိုင်ရင်ကိုပဲအစိုးရဖွဲ့နိုင်ပါပြီအဲ့ဒီလောက်အတိုင်းအတာအနိုင်ရဖို့ကိုလည်းဥပဒေညီဥပဒေပြဋ္ဌာန်းပေးထားရွေးကောက်ပွဲကော်မရှင်အစဉ်စဉ်နဲ့အုပ်ချုပ်ရေးရန်တရားအစဉ်စဉ်ကနှီးပေါင်းစုံ3ပံ့ပိုးပေးဖို့လည်းတင်ဆက်ထားခဲ့တာဖြစ်ပါတယ်2010ရွေးကောက်ပွဲတုန်းက NLD နဲ့တိုင်းရင်းသားတိုက်ခံပါတီတွေရွေးကောက်ပွဲဝင်လို့မဖြစ်နိုင်အောင်ဥပဒေကန့်သတ်ချက်တွေလို့ပါတီခေါင်းဆောင်တွေကိုထောင်ထဲထည့်ထားပြီးမှကျင်းပလို့ပြည်ခိုင်ဖြိုးပါတီပြိုင်ဘက်မရှိဘဲအပြည့်အစုံအနိုင်ရခဲ့ပါတယ
်2015ထွေထွေရွေးကောက်ပွဲမှာတော့ငွေစီမံကိန်းချထားသလိုဖြစ်မလာတော့ပါဘူး 有个外交官了，避开表巴蒂一段，西部就好乱千年。啊，季节改变目的 PK 比巴蒂也以欧克塔，不久之后都要乌雪曼立台要你的巴蒂哦。但不过今年变了也有乌雪曼改哪里我拍下去吧嘞。特别有个外嘛，啊，季节少内幕了，少乱那件没事开吧不？那超市超姑娘，安那里巴蒂阿那亚拉比闹掰，避开表巴蒂哈。但不过教堂那看表巴蒂一片，变米地超开吧嘞。特别咩嘞？有个外国议员比，有个外嘛，比如说自己买了药，但你阿片，比如在巴黎片了，无话啦把位，表面表来木老大没有咯，没对家也话不。老多天嘛嘞，安那里我带看老婆，哎阿在咪死的卡，但不过呢，保密嘛，带看老外的钱呢，啥药多些吧嘞。
这个咯，避开表巴黎呢呢，但不过呢，阿里路不帮别人进阿片，有个外嘛，比如说买杯嘛么好不？地图在天马后部苏拉牛过来，太对新拉进世界文明也包。表扬人，那套上啊，诺文巴干的，那套那些诺文巴阿内达，而且亚个地带，我阿德纳欧萨阿，早让脑壳阿西巴连呢。离开表巴地下，地图阿娘在穆瓦拉查麦达，阿康特普拉西欧那巴德库玛妹妹丫丫老大们对家包。巴达伊鲁牛伊蒙蒂穆瑞古，霍纳德萨迪纳德萨，米波来查尼的。牛青路口的奥数艺人股，没地么大的牛，滴滴答答的跑，偷看阿贝爷，嫉妒露露没在门内的，而你他波波比要拉拉股，对家也罢嘞。越高不越就加拉马罗波苏罢嘞，没要熬嫉妒露露股，你阿牛牛内使用衰少也没啥，比他说越高不越高么辛苦，为盼别点哪里股呗，到少老改拉个罢嘞，波苏那个。越高不越你拉进嘛？地图路途偷看木米亚路，那多人龙王古刹么表奶奶，巴地的出国乌上边，他们罗家为乌西中的队，对外比安哈队伍当初的不外国时间都撇开边嘛嘞。大家可越高不越嘛咯？地方是是没啥那年年叔叔包夜，可能也该农老百姓们都在东尼亚边来嘛咯嘞。十几三十几来人，安那亚嘞说的没啥那年年的苏大家嘞，各个中路、西拉地里路、跟人边的跑。本路一啥事的片，但没没有没有压力，你压力偏你大过来对压别嘛嘞？表扬人得给没事那些比度的加码输赢，而那也不没偏那老的把底片，要买么的要多你啦，得的表面来嘛嘞？阿龙哥，你刚出来人，避开表把底搞上女哈，而因西安那些女抢买被多嘞，落到人家，但没落到公司来人的包里，所以阿那也有那伊。越高不嘛，都在里亚该弄了，那也不。地图的时间里，山那边也有别样没。当晚台上那间睡了不熟了，地下的老铁大把柄。
那边前避开没有巴蒂哦，比如在巴蒂，没有龙脉巴蒂片对表面出现嘞。但不容易，一地间的对皮的巴蒂，能够这样那些的抢买他的蓝椒干的对皮多面巴蒂片，要许多难买嘞。那些有个外币嘛。避开票呢，没拍破纸的个，偷的偷边啥嘛？但不着那边大爷们都说了的喽，有个不一样那个，那么看不熟的，避开票也也理解，但不着也是不让么好不熟的，但不着别个偷票来了没有，心里麻痹。那我但不着别个啥，避开票把的我，都没票到不熟的，钱里没有要哪个人咯？避开票把的哈，哎呀，你妈说些嘞烂事，玛莎拉把的个呢，都标他的，但那是老牛也把的。大三年把的泥土，这片片每每都买把的片，要洗多难要嘛。
另外，事业那批把子多少钱呢？比如一个伊拉的多少钱的也赔偿的，伊没人。比如，比如一面妈妈 Facebook 上面那么嘛，拉比如几张的多少钱的也没确定的，没先讲个三位股，你妈比个赔偿伢事先干的，边家赔完了没先。那白马罗多拉先的亲亲背部来的米达的来上我嘞，那现在也蛮不白的喏。去年我从 view 一家讨论别的事情的个 Facebook 上的代言，那先继续不要嘛。伊拉家的多拉先的也没彻底出过表表白怎么的？我因为做的多拉先啊 ，view 一的人他那外脑袋里阿龙在嘛在话是，这些面子都不白的，好给吧？你那阿贝尼的都没路，接住怎么的喏？那车比如一个伊拉的多拉先的要搞了，一开边的焦多牛那个，龙爷啥意思呀？是要 မူနေမိပါတဲ့သူက
မင်္ဂလာပါ VOA VOA ရဲ့အမခံပြိတ္တပါငွေကကြပ်ဘူးတာတခုရှိတယ်ဗျ VOA ရဲ့ BBC ရန်တိုက်ပေးနေသည် RFA TVB သွေးထိုးနေသည် Clausen အောက်ကျန်လေလိုင်းတန်လူတက်သမားနားပြောင်လေနဲ့တတိထားတဲ့အွေရောက်လာတဲ့အခါကျတော့ပဂတိအရှိတရားနဲ့ရှင်လိုက်တဲ့အခါအဲ့ဒီစကားဟာလုံးဝရုပ်တိမရှိတဲ့မမှန်လောက်ချံဝါရဖြန့်မှုဆိုတာသိလာရတယ်ဗျတကယ်တမ်းတော့ဘူယောရဲ့ဟာတေရှာတိကျခံလုံတဲ့တဲ့ရင်တွေကိုပြည်သူတွေစီရောက်ပူပေးနေတဲ့တဲ့ရင်ဌာနတစ်ခုဆိုတာအကျွင့်နဲ့ယုံကြည်လက်ခံပါတယ်။တက်တီကတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့တဲ့ရင်အမှန်တွေကိုပြန်ကြားပေးနေလို့ပါ။ဘူယောရဲ့ထုတ်လွှင့်တဲ့တဲ့ရင်နဲ့မြေပင်ကအမှန်တရားနဲ့ကွက်တိဖြစ်နေလို့ပါ။နောက်လေးစင်ဆက်မပြအမှန်ကန်တိကျတဲ့တဲ့ရင်တွေကိုထုတ်လွှင့်ပေးပါဗျ။အင်တာနက်မရတော့ဘူယောရဲ့ကိုပဲအောက်ကိုနေရပါတယ်ဗျ။ဘူယောရဲ့ကဘာတီတူရဲ့တေပါစေ။ဘူယောရဲ့ဖွေးသားတွေလည်းကိုဗစ် -19 ရောဂါပေးမှကင်းဝေးကြပါစေ
။ဟုတ်ကဲ့ကိုဗစ် -19 ပေးကကင်းဝေးပါစေဆိုလို့ထပ်တူပြန်ပြီးတော့ဆုတောင်းပေးကြပါလေ။ကျေးဇူးလည်းတင်ပါတယ်နော်။ဒီတော်ရရှင်ပြောတဲ့ VOR ထုတ်လွှင့်တဲ့သတင်းတွေနဲ့သူတို့ဒေတာမြေပြင်ကအမှန်တရားကွက်တိဖြစ်နေပါတယ်။ဟုတ်ကဲ့ဒါကတော့ဒီတော်ရရှင်ကဒီသူတို့နယ်မြေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးတော့ပြောလာတာပါ။ဒါပေမဲ့ကျွန်တော်တို့ VOR ကသတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ရင်တော့အဲ့လိုမျိုးတည်င်းအမားတွေကိုတမင်တသက်ပေါ့နော်နိုင်ငံပြိုကွဲအောင်လုပ်နေရဲဆိုပြီးရေးတဲ့စာတွေကိုလည်းမကြခဏရရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်ထာဝရရှင်ဆိုတဲ့သောရရှင်ဒီသောရရှင်ကတော့ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တစ်ခုအောက်မှာဒီ Facebook စာမျက်နှာမှာလာပြီးတော့ comment ရေးသွားတာဖြစ်ပါတယ်။ဒီသောရရှင်ကဘယ်တည်င်းကိုမဆိုပဲ comment ပေးကြတဲ့သူများတဲ့အပြောဆိုတွေစင်ကြင်ကြပါ။ရိုင်းဆိုင်တဲ့လူမျိုးရိုင်းဆိုင်တဲ့တိုင်းပြည်ဆိုတာမကောင်းပါဘူး။ကျောင်းရင်ကျန်တဲ့နေစကားတွေလက်လွတ်စပယ်ပြောဆိုတာမျိုးတွေတစ်ဖက်သားမခံရှိမခံသာဖြစ်အောင်ပြောတာမျိုးတွေစသဖြင့်မလုပ်ပါနဲ့ဆိုတော့သောရရှင်ထာဝရရှင်ဆိုတဲ့သောရရှင်ကြီး comment တွေနဲ့ပတ်သက်ပြီးရေးသွားပါတယ်ဒီသောရရှင်ပြောသလိုပဲဒီ Facebook စာမျက်နှာပေါ်မှာတော့ဒီသောရရှင်မျိုးစုံရေးနေကြတဲ့စကားတွေတော်တော်ရုပ်ရုံရင်စကားတွေလည်းပါတာတွေ့ရပါတယ်နော်ဒီလိုရေးတဲ့အခါမှာတခြားဖတ်ရှုရတဲ့သောရရှင်တွေအားလုံးတွေလည်းဟိုအနှောက်အယှက်ဖြစ်ရတော့အမှန်ပါပဲနော်ဒီနေ့ရေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းဖြွေကလက်ခံရရှိပါရနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်ဒီတစ်ပတ်တော့မကြခင်ကကျင်းပပြီးစည်းသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ကြော်ထုံးဆိုတဲ့သောရရှင်ကမင်္ဂလာပါ VOE ရဲ့တဲ့2020ရွေးကောက်ပွဲကတော့ဖြစ်ပြီးဆုံးသွားပြီမယ်ရခိုင်ပြည်မှာကျင်းပတဲ့ရွေးကောက်ပွဲကဒီမိုကရေစီရဲ့အနှစ်သာရရှာမတွေ့ဘူးပြတယ်လက်ရှိအာဏာရပြည်သူဆိုရကနိုင်ငံရေးအရာအကွက်ကြကြအမျက်ထုတ်သွားတယ်လို့လည်းမြင်နေတဲ့ဒါသူ့ရဲ့ကိုယ်ပိုင်မြင်ကိုပြောပြတာဖြစ်ပါလိမ့်ဒီမိုကရေစီအနှစ်သာရဆိုတာပါလဲနည်းနည်းဖြေကြားပေးစီချင်ပါသေးတယ် VOA ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလို့ကိုကျန်းမာကြပါစေကိုဗစ်ရောဂါမှလည်းကင်းဝေးပါစေဒီတော်ရရှင်ကရခိုင်ပြည်နယ်ကြောက်တော်မျိုးကရေးလာတဲ့ပြည်သူတယောက်ဖြစ်ပါလေ။ VOA ကထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးနောက်ထပ်ရေးလာတဲ့တော်ရရှင်တယောက်ကတော့ KB ဇော်အောင်ဆိုတဲ့တော်ရရှင်မှာသူကမဲ့အင်ဂျင်ကိုပြောပြပါတယ်။ COVID-19 vaccine ဒီ COVID-19 ကရောဂါကာကွယ်ဆေးအကြောင်းပေါ့နော်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒေါက်တာဇီယာသက်နဲ့ Skype ကနေပြီးအင်တာဗျူးနောက်ထပ် update လုပ်ပေးပါအောင်နဲ့။ဟုတ်ကဲ့ပါရှင်။မဲ့အင်ဂျင်ဒီစာကိုတွေ့မယ်ထင်ပါတယ်။ဒီမှာထပ်ပြီးတော့လည်းပြောလိုက်ပါဦးမယ်။မမရဲ့သောရရှင်ဒီအားလုံးအခုနောက်ဆုံးဟို90ရာခိုင်နှုန်းအောင်မြင်ဆန်းသက်ပြီးစီးပြီဆိုတော့ Pfizer COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ဝင်စားရှိနေကြတာဖြစ်ပါတယ်နော် COVID ဆိုလို့ American ပြည်ထောင်စုမှာ COVID ရောဂါကူးစက်မှုတွေတအားပြန်ပြောမြင့်တက်လာတဲ့အတွက်ကြောင့်မလို့ဝေးကနေလှမ်းပြီးတော့စိတ်ပူပေးနေပါတယ်ဆိုတော့သောရရှင်ကျမတို့စီကိုစာရေးနေကြတကုံမျိုးတက်ကသောရရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်
ဒီတရက်နှစ်ရအတွင်းအမေရိကန်နိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်တိုးလာမှုအတွက်ကျွန်တော်တို့အထူးပဲစိတ်ပူပင်တော့ကရောက်ရပါတယ်ခင်ဗျာတစ်ဖက်မှာလည်းအမေရိကန်ထိပ်တန်းဆေးကုမ္ပဏီ Pfizer ကရောဂါကာဝယ်ဆေးထုတ်လုပ်မှုကအောင်မြင်မှုတွေတိုးတက်ရနေရဆိုတဲ့သတင်းကောင်းလေးအတွက်လည်းအလွန်ကြိုဆိုပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံအတွက်2020ခုနှစ်ဟာစိတ်မချမ်းမြေ့စရာတိုက်ပွဲတွေသဘောထားကွဲလွန်မှုတွေနဲ့ဒုက္ခတွေတွေအရသာသိဆုံးမှုတွေနဲ့အနည်းဆုံးနာမည်ဆိုးပြစ်မှုကြီးကမ္ဘာတရားရုံးနှစ်ရုံးမှာတရားတပောင်ရင်ဆိုင်မှုကြီးတွေနဲ့လည်းရင်ဆိုင်ခဲ့ရတာပါဒါပေမဲ့ဗမာစကားတစ်ခုရှိသလို၎င်းရဲ့ဒီဘက်မှာညမနက်ဘူးဆိုတဲ့စကားအတိုင်းကျွန်တော်တို့၎င်းတို့နဲ့အချိန်ရောက်ပြီဖြစ်တဲ့အတွက်အချိန်ကြီးကောင်းသတင်းကောင်းတွေထွက်ပေါ်လာ VOA ကလည်းအလုံးပြည့်စုံတဲ့သတင်းတွေသတင်းဆောင်ပါတွေ အမြင့်သဘောထားတွေထုတ်ဖော်ကြိုဆိုကြတာတွေဒီလိုဝန်တာစီရနားထောင်ရလို့ဝန်တာအားရဖြစ်ရပါတယ် VOA ကိုလည်းအထူးကျေးဇူးတင်ကြောင်းပြောပြပါစေဒီအချိန်ဒီရရပုံမှာကျွန်တော်နောက်ထပ်မကြည်နှက်အာမရတာကရှင်းလေးလုံးရေော်ပုံမှာတက်ကြွဆောင်ဦးဆောင်ပြီးပြည်သူကလည်းမမေ့နိုင်စေဖြစ်နေတဲ့အနာဂတ်ခေါင်းဆောင်အသစ်တွေဖြစ်လာမယ်ပြည်သူပါတီနဲ့လူပောင်သစ်ပါတီခေါင်းဆောင်တွေဟာမြန်မာနိုင်ငံရေးမှာတူတက်မှုတွေရနိုင်အောင်တွန်းတွန်းတိုက်တိုက်လက်တွေ့ကျကျပါဝင်လွတ်ကိုင်ပြီးမိမိရဲ့နိုင်ငံရေးကိုတည်ဆောက်ရခြင်းမကြရရဲ့အချက်ပါနိုင်ငံရေးဆိုတာလူလူအဘို့ကိုတည်ဆောက်ရတာဖြစ်တယ်ဆိုတဲ့စကားအရမိမိယုံကြည်ချက်ကိုလူလူအဘို့ဖြစ်အောင်ဒီမိုကရေစီလမ်းစဉ်တွေအတိုင်းလက်တွေ့လွတ်ကိုင်ပြီးပါတီနိုင်ငံရေးကိုလက်တွေ့သင်ယူသင့်လာပါဘာပဲဖြစ်ဖြစ်2021ကတော့ကျွန်တော်တို့နိုင်ငံအတွက်အကောင်ဘက်တူတက်တဲ့ဘက်ညီညွတ်တဲ့ဘက်ငြိမ်းချမ်းတဲ့ဘက်ကိုဥတည်နေရဖြစ်စဉ်လို့ပြောချင်တာပါဗျာကျေးဇူးတင်ပါတယ
်ဦးလာထွန်းဖြစ်ပါတယ်အမေရိကန်ပြည်အစုကဒီကက်ယောဂါအကြောင်းနောက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေဒါတွေအားလုံးကိုသတင်းနေ့တိုင်းနားထောင်နေတဲ့ဦးလာထွန်းကောက်ွယ်စည်းအတွက်လည်းဝမ်းသာတယ်လို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတချို့ပုံမှာလည်းအားမလို့အားမရဖြစ်ရပါတယ်ဆိုတာသူစာမှာတွေ့ရပါတယ်ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပဲပြီးခဲ့တဲ့စနေရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့ဆွေးနွေးခန်းနဲ့ပတ်သက်ပြီးတော့သရရှင်နေရေးလာတဲ့မှတ်ချက်တချို့ကိုလည်းဖော်ပြပေးကြပါမယ်ဆွေးနွေးခန်းကတော့ကျမတို့ဒီရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရွေးကောက်ပွဲမတိုင်ခင်သတင်း6ပတ်မှာကလေးကစပြီးတော့ထုတ်လွှင့်ခဲ့တဲ့အစီအစဉ်ဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်တုန်းကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေတည်ထားတဲ့နေရာတွေကိုဆွေးနွေးတင်ပြပေးနေတယ်လို့အခုရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှလည်းရွေးကောက်ပွဲလွန်ကာလဒီပါရီများဆက်လုပ်ကြမလဲပါရီဆက်ဖြစ်လဲဒါရင်နဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေကိုဆွေးနွေးပွဲစကားဝိုင်းတင်ပြပေးနေတာဖြစ်ပါတယ်ဒီတစ်ပတ်ဆွေးနွေးခဲ့တဲ့အကြောင်းအရာကတော့ဒီရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရေးစိန်ခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဒေါက်တာရန်မျိုးသိန်းနောက်ပြီးတော့နိုင်ငံရေးဆောင်မတွေရေးတဲ့မောင်ညာနာနဲ့တမိုင်းသူတေတီဒေါက်တာအောင်မျိုးတို့နဲ့ဆွေးနွေးသွားခဲ့တာဖြစ်ပါတယ်။ဒီမှာသောရရှင်ဒေါ်မြင့်မြင့်သိန်းကကျေးဇူးပါတဲ့။ဒီနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းမောင်ညာနာနဲ့ဒေါက်တာအောင်မျိုးဆွေးနွေးသွားတာတွေအရန်ကောင်းပါလေတဲ့။နောက်ထပ်သောရရှင်တယောက်မာခဝန္တာဆိုတဲ့သောရရှင်ကတော့အတော်တန်မိုးရှိတဲ့ဇကားတွေပါ။ခေါင်းဆောင်တွေသိကြပါစေ။လိုက်နာကြပါလက်ခံကြပါလို့ဒီသောရရှင်မှတ်ချက်ရေးလာပါတယ်ရှင်။သောရရှင်ရဲ့စာရီကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒီတောင်းလာတဲ့သောရရှင်ရဲ့အတွက်မြစ်တာဒီလက်စာမြန်မာသချင်းလေးတစ်ကုန်းနဲ့ဖြော့ပြပေးဦးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။သောရရှင်နေကိုမွေးနေ့ဒီလက်ဆောင်ဒေးလေးတစ်ပုံနဲ့ဖြောပြပေးကြပါတယ်ရှင်။နိုဝင်ဘာလ14ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီဖြစ်သူပိုက်ကလေးတွေအကိုဖြစ်တဲ့ကပ်ပလီက Happy Birthday ပါပိုက်ကလေးရေ။ဘဝမှာအရေးကြီးဆုံးဖြစ်တဲ့ရောနေသောမနာတီကာရာကိုဒီသချင်းလေးကအကောင်းဆုံးဖော်ကျူးနိုင်တာမလို့ဒီသချင်းလေးမွေးနေ့လက်ဆောင်ပေးလိုက်ပါရစေ။ဒီသချင်းကိုစုံမိလေလေမျက်ရည်ဝဲရတဲ့အထိအသေးပဲပြေဝလေလေပဲ။အဖေကိုလည်းသတိရတယ်မွေးနေ့မှာကုသိုလ်ကောင်းမှုလုပ်ပြီးတော့မိဘတွေကိုအမျှဝေပါလိဆိုပြီးတော့အောင်မြင်မှုကြီးကြီးမားမားမရခြင်းနေပါလူတွေကိုမင်းကြောင့်မျက်ရည်မကျစေနဲ့ပေါ့ကွာရန်သူတစ်ထောင်လဲကြဖို့မင်းမစွမ်းနိုင်လဲကွာလူတယောက်ဆွဲထူပါနောက်ကျောကိုဓာတ်နဲ့ထိုးလဲပြုံးပြလိုက်ပါအဖေဆုံးမစကားအမြင်နာထောင်မှာညီလေးရတဲ့ဒီလောက်ဆိုရင်တော့ဒါဘာတချင်းလဲဆိုတာကိုတေးချစ် view ရတော်ရှင်တော်တော်များများလဲသိပြီးလောက်ပြီးထင်ပါတယ်နော်ဟုတ်ပါရဲ့တေးရေကနေတေးတန်ရှင်မျိုးကြီးတည်ဆူထားရင်ညီလေးဆိုတဲ့တချင်းဖြစ်ပါလေရှင်ဒီတော့ဒီနေ့ဒီတချင်းလေးကိုမွေးနေ့ဒီလက်ဆောင်ဖြစ်နေဖွင့်ပေးခြင်းပါတယ် ဖြစ်ရတဲ့ချစ်တော်ရရှင်နေအားလုံးလည်းအတူတူနားဆင်ပြတိသချင်းလေးနှိတ်ချခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။မျိုးကြီးတည်ဆူထားတဲ့ညီလေးဆိုတဲ့သချင်းကိုနားဆင်ကြပါအောင်ရှင်။
ဘဝကကနာပါမိတော်တစ်ခုလို့ပါတနေ့နေ့ကြတော့ပြပုံဖြစ်မှာသူဆိုင်ကဘူးတဲ့သမိုင်းတွေသာတနေ့အတီးပြီလာမှာမင်းကြောင့်အားလုံးပျော်ပါစေပေါ့ကွာဘဝကနေ့မြေရှိတယ်လေနေချတတ်ပါစေပဒေါ်မမရှုံးဘူးကွာဒီလေးရှာတနေ့နေ့မင်းကြောင့်ပြောချိန်မှာလူတွေဝမ်းမြောက်ရစီပါအကိုရဲ့သမိုင်းကြောင့်ကိုသာရှိပါအောင်မြင်မှုကြီးကြီးမမမရချင်နေပါဘလူတွေကမင်းကြောင့်မဲရင်မကြသေးနဲ့ပေါ့ကွာ
ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြန်လည်တိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bernice.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။အကိုရဲ့တမိုင်းကြောင့်ကိုသာရှိပါ
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆလိုဗာကီးယားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစည်းကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။အီတလီနိုင်ငံက Rubric Anzardon အနုပညာရှင်တဦးဟာ Rubric Anzardon 6000 ကိုသုံးပြီးမှန်ကူကွက်အနုပညာတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
ဆလိုဗာကီးယားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစ်စင်းကိုအောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ Client Vision ကုမ္ပဏီဟာ A ကားလိုနာမည်ပေးထားတဲ့ဒီကားကိုဆလိုဗာကီးယားနိုင်ငံအနောက်ဘက်ကလေယာဉ်ကွင်းတစ်ခုမှာစမ်းသပ်နိုင်ခဲ့တာပါ။ကားရီလိုပိန့်တက်ထားပြီး3မိနစ်အတွင်းလေယာဉ်အတောင်ပိုင်းတွေနဲ့အမီးကိုဖြန့်ထုတ်ပြီးပြန်တန်းနိုင်ပါတယ်။အကွာဝေးမိုင်620ကျော်ပြန်တန်းနိုင်ပြီးအလေးချိန်ပေါင်း440တည်ဆောက်နိုင်ပါတယ်။ဒီကောက်ကရောဥရောပလေကြောင်းဘေးကင်းလုံခြုံရေးအေဂျင်စီ EASA ရဲ့စစ်ဆေးမှုကိုလည်းခံယူခဲ့ပြီးတော့ဆလိုဗက်လေကြောင်းဦးစီးဌာနကလည်းကားပြန်တစင်အဖြစ်အမှတ်ပုံတင်ထုတ်ထားပေးပါတယ်။ဒီကားတစင်ဟာအမျိုးအစားအယောက်ပုံစံပေါ်မှာမူတည်ပြီးအမေရိကန်ဒေါ်လာ6သိန်းကနေ9သိန်းခွဲကျတဲ့မှာပါ။ဒီအေကားကိုအပျော်စီးအတွက်ရောအငှားရင်အဖြစ်ပါအသုံးပြုနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ကြေညာထားပါတယ်ရှင်။
ီတလီနိုင်ငံကရူဘေအန်ဇာဒုံအမှုပညာရှင်တယောက်ဟာရူဘေအန်ဇာဒုံ6000ကိုသုံးပြီးမှန်ကူကွက်ပကြီးပုံတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ပြီးခဲ့တဲ့ဘက်ကကျင်းပခဲ့တဲ့နေ40မြောက် Logic Behini နဲ့ Red Bull Rubric Anzadon ကပ္ပဖလားပြိုင်ပွဲမှာအခုလိုပုံကိုဖန်တီးခဲ့တာပါ။အသက်26နှစ်အရွယ်အီတလီနိုင်ငံသား Giovanni Contratti ဟာ24နိုင်လောက်ကြာမဲ့မှန်ကူကွက်ပကြီးကို16နိုင်အတွင်းဖန်တီးခဲ့တာပါ။အလျား18ပေကျော်အနံ12ပေကျော်ရှိတဲ့ဒီမှန်ကူကွက်ပကြီးမှာ Greek နတ်ဖျား Atlas ဟာ Rubric Anzadon ကြီးကိုထမ်းထားတဲ့ပုံစံဖန်တီးထားပါတယ်။အဲ့ဒီပုံမှာသုံးထားတဲ့Rubric Anzadon တွေကိုလည်းတဒုံးကို9စက္ကန့်အတွင်းဖြည့်ရှင်းခဲ့တာပါအခက်အခဲဆုံးအပိုင်းကတော့အချိန်အကြာကြီး6ရက်အနာခံထိုင်ပြီးဒီပုံကိုဖန်တီးရတာပါလို့ Contradi ကပြောပါတယ်ဒီ Rubric Anzadon လေးတွေကို1994ခုနှစ်က Arno Rubric ဆိုသူကတီထွင်ခဲ့တာဖြစ်ပြီးတော့ Magic Cube လို့နာမည်ပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့1980ခုနှစ်မှာ Ideal Toy Company က Rubric Anzadon အဖြစ်နာမည်ပြောင်းခဲ့ပြီးတကဘာလုံးကိုဖြန့်ချီခဲ့ပါတယ်ခင်ဗျာ
ဒီကနေ့တရက်နှစ်ပတ်လောက်ကနယ်သာလန်နိုင်ငံရော်တတန်မြို့မှာမိုးပြင်းရထားတဲ့ဇင်လန်းချော်သွားခဲ့ပြီးမြေကန်ကောင်းထမှပြီးဝီလာငါရုတ်ထုကြီးရဲ့အမီးပေါ်တင်နေခဲ့ပါတယ်ယထားက10မီတာလောက်အောက်ကိုကျသွားပြီးမြေလေကန်ကောင်းစွာပဲဝီလာငါရုတ်ထုရဲ့အမီးပေါ်မှာတင်နေတာပါတယောက်မှတန်ရာရခဲ့ရလည်းမရှိပါဘူးယထားမောင်းသူလည်းလမ်းပြန့်သွားခဲ့ပြီးမြေလို့ခီးတဲ့တွေလည်းမပါတဲ့အတွက်ကန်ကောင်းသွားတာပါထိုက်ထိုက်ဆိုင်ဆိုင်ဒီဝေလာငါရုတ်ထုရဲ့နာမည်ကလည်းဝေလာငါကြီးကကဲတင်လိုက်တဲ့ပုံမြင်အကြောင်းဖြစ်ပါတယ်လူမှုကွန်ရက်တွေမှာဒီသတင်းကိုမြင်လိုက်ရတဲ့သူတွေကတော့ရထားကိုအခုအတိုင်းအမှုပညာလက်ရာတစ်ခုအဖြစ်နဲ့ဆက်ပြီးတော့ထားဖို့တောင်းဆိုခဲ့ကြပါတယ်ရော်တာတန်ရထားတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေကတော့အခုရထားလမ်းကိုအသုံးပြုဖို့ဘေးကင်းမှာမဟုတ်ဘူးလို့ပြောဆိုထားကြပြီးဒီရထားနဲ့ရထားနောက်တွဲတွေကိုဘယ်လိုဖယ်ရှားရမလဲဆိုတာကိုစဉ်းစားနေကြပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်မယ်လို့ဘိုင်ယန်ဆိုတဲ့ဝက်ဝင်တကောင်ကမှန်မှန်ကန်ကန်ခန့်မှန်းနိုင်ခဲ့ပါတယ်။ဆိုက်ဘေးရီးယားတိရစ္ဆာန်ယုံကဘိုင်ယန်ဝက်ဝင်ဟာဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်ပုံထွင်းထားတဲ့ဖျဲသည့်နှလုံးကိုရွေးချယ်ခဲ့တာဖြစ်ပြီးတော့သူကဘိုင်ဒန်ကိုတေချာရွေးပြီးစားခဲ့တာပါ။ဒီတိရစ္ဆာန်ယုံကပဲတခြားတက်တော်နှစ်ကောင်ကတော့ဒေါ်နယ်ထရန့်ကိုရွေးခဲ့ပါတယ်။ဘာတဲလို့ခေါ်တဲ့ဆိုက်ဘေးရီးယားကြားကထရန့်ကိုချက်ချင်းရွေးခဲ့ပြီးခန်းလို့ခေါ်တဲ့ဘင်္ဂလားကြားပြူကြီးကတော့ဘိုင်ဒန်နဲ့ဆော့နေပြီးမှထရန့်ကိုရွေးခဲ့တာပ
ါနေကနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရနိုင်ကညင်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအာဆီယံပေါင်းဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံ15နိုင်ငံဟာအာဆပ်လို့ခေါ်တဲ့ဒေသရင်းပတ်စုံစီဝါရေးပူပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ပါတယ်။36ချိန်မြောက်အာဆီယံဒေသီဆွေးနွေးပွဲရဲ့ပြင်ပမှာတည်ကြားလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကွန်ဆွေးရေးသဘောတူစာချုပ်ဖြစ်ပြီးမြန်မာနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်ဆွေးနွေးခဲ့ပါတယ်။အာဆီယံဒေသီဆွေးနွေးပွဲရဲ့အလကြာဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရှောင်ဖုတ်ကတော့ရှင်းလင်းကြခက်ခဲခဲကြိုးပမ်းခဲ့ပြီးတဲ့နောက်ကျွန်တော်အနေနဲ့အာဆပ်လို့ခေါ်တဲ့ဒေသတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ချုပ်နိုင်ဖို့အတွက်ဆွေးနွေးမှုတွေကိုဆုံးသက်ပြီးသဘောတူစာချုပ်အဖြစ်ဒီနေ့လက်မှတ်ရေးထိုးနိုင်လိုက်တဲ့အတွက်ဝမ်းမြောက်ချီးမြှင့်မိတယ်ဆိုပြီးတော့ပေးနံဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ54သန်းနီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်အဲ့ဒီမှာအမေရိကန်၊အိန္ဒိယ၊ဘရဇီးလ်နိုင်ငံ၃နိုင်ငံကယောဂကူးစက်မှုအဆိုးအဝါဆုံး၃နိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂကူးစက်သူဥယျာဉ်ဟာ17သန်းနီးပါးရှိသွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံက 8.8 သန်း၊ဘရဇီးလ်နိုင်ငံက 9.8 သန်းရှိပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့သူတွေဟာမနေ့ကတော့ဝါရှင်တန်ဒီစီမြို့တော်မှာစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပြပြသသားအနိုင်ရကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေချိန်မှာပဲသမ္မတထရန့်ကိုထောက်ခံတဲ့သူတွေကအခုလိုဆန္ဒပြပွဲတွေလုပ်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီမာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမှာယာယီအစိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီ season ၄ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်လေးအားလုံးချွန်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်လည်းပါ
This program has come to you from the Voice of America, Washington.